ာဗိုင်းရပ်စ်ကယောဂါဟာကမ္ဘာလွန်ကလူရေတွေကြားကူးစက်ပြန့်နှံ့နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ
် The pandemic is changing. People in their 20s, 30s and 40s
ကယောဂါကူးစက်ပြန့်နှံ့မှုဟာပုံစံပြောင်းလာနေပြီးတော့ဒေသတွေကအသက် 20, 30နဲ့ 40 ကြားလူငယ်တွေကြားမှာပိုကူးစက်မှုမြင့်တက်လာတယ်လို့ WHO ရဲ့အနောက်ပစိဖိတ်ဒေသညွှန်ကြားရေးမှူးဒေါက်တာတာကာရှိကဆိုင်ကအင်္ဂါနေ့ online သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါလူငယ်အတော်များများကတော့ပိုကူးခန္ဓာရာကိုတတိမမုံမိပဲယောဂါလက္ခဏာပြတာမျိုးသိမရှိကြသလိုသူတို့ကတစ်ဆင့်တခြားလူတွေကိုကူးဆက်ပြန့်နှံ့သွားစေတယ်လို့လည်းဒေါက်တာတတရှိကပြောပါတယ်။သက်ကြီးရွယ်အိုတွေနာမကျန်ဖြစ်နေသူတွေနာတာရှည်ယောဂါခံစားနေရသူတွေနဲ့လူရည်ထူထပ်လာတဲ့မျိုးပြစီတဲ့တဝိုင်းမှာပိုကူးနိုင်တဲ့အန္တရာယ်သိများနေသည်လို့လည်းတတိပေးခဲ့တာပါ။အမေရိကန်ပြည်ထောင်စုကအကြီးဆုံးတက္ကသိုလ်တစ်ခုဖြစ်တဲ့ North Carolina တက္ကသိုလ်မှာ COVID-19 ကယောဂါကြောင့်လူကိုယ်တိုင်တက်နိုင်တဲ့အတန်းတွေထွက်လိုက်ကြောင်းကြေညာလိုက်ပြီးနောက်မှာပဲဒေါက်တာတာကာရှိရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။ဆောင်းပေါက်မှာစတင်လိုက်တဲ့စာသင်နဲ့စလိုက်ပြီးတပတ်အကြာမှာပဲအတန်းအလုံးပြည့်လိုက်ကြောင်း North Carolina တက္ကသိုလ်ကရုတ်တရက်ကြေညာလိုက်တာပါ။ကျောင်းသား189ဦးမှာပိုကူးခံရတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့တနင်္လာနေ့မှာတက္ကသိုလ်တာဝန်ရှိသူတွေကတင်ထုတ်ပြန်ခဲ့ပါတယ်။ပိုကူးဆက်မှုပြန့်နှံ့သွားနိုင်တဲ့အတွက်အခြားကျောင်းသား350ကိုလည်းတိကျခွဲထားတယ်လို့ပြောပါတယ်။